မေဂန်ကျန်စုအချင်းထောင်များဌာနအနေနဲ့စီရန်စီနာကို66နှစ်တာပြတ်တောက်နေဆက်ပြည်နောက်လမ်းမလရီအတွင်းလူသတ်မှုနဲ့ပြစ်ဒဏ်ချမှတ်ခံထားသူများအုပ်ကိုစီရန်စီရင်ဖို့ရှိနေတယ်လို့တရားရေးဌာနကကြေညာနေရကြေညာပါတယ်။အချင်းထောင်များဌာနအနေနဲ့ပြည်နယ်အများအပြားမှာစီစဉ်နိုင်တဲ့ဆေးဝါးတွေကိုအသီးမှပြုထားတဲ့အတွက်တရားခံတွေကိုစီထုကွန်ရဖို့လမ်းပွင့်နေတယ်လို့တရားရေးဌာနကြေညာချက်မှာဖော်ပြပါတယ်။လောကဈေးမှာသူ့ကိုလာမဲ့ဒီဇင်ဘာလမှာစေတန်စီရင်မှာဖြစ်ပြီးနောက်သူ့ကို2020ပြည့်ဇန်နဝါရီလမှာစေတန်စီရင်ဖို့ရှိနေပါတယ်။နောက်ထပ်စေတန်စီရင်မဲ့ကိစ္စတွေကိုတော့အဲ့ဒီနောက်ပိုင်းမှာစီရင်သွားမယ်လို့ဆိုပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့နောက်ဆုံးစေတန်စီရင်ခဲ့တာဟာ2003ခုနှစ်ကဖြစ်ပြီး19နှစ်အရွယ်စစ်သားလေးကိုပြန်ပြီးဆွဲဆက်ဖြတ်ခဲ့သူပင်လယ်ဂွေ့ဒေသစစ်ပြန်လူးဝစ်ဂျုံးဂျူနီယာကိုကွန်မြတ်ခဲ့တာဖြစ်ပါတယ်။အခုလောလောဆယ်မှာတည်တံချက်ခံထားရသူပေါင်း65ယောက်ရှိနေတယ်လို့သိရပါတယ်။အမေရိကန်ပြည်ထောင်စုရဲ့ပြည်နယ်တဝက်ကျော်မှာတည်တံစီရင်နိုင်တဲ့ဥပဒေရှိနေပါတယ်။တည်တံပြည်သားဝန်ထောက်ခံသူရှိနေရဲ့ဝီလန်ဘာကတော့ Republican and Democrat အစွန်းနှစ်ရဲ့စလုံးရဲ့လက်အောက်မှာတရားရေးဌာနအနေနဲ့ကွန်မြူနီကေတာအခု9ယောက်အပါအဝင်အဆိုးရွားဆုံးရာဇဝတ်သမားတွေဟာတည်တံစီရင်ခဲ့တာဖြစ်တယ်လို့ဆိုထားပါတယ်။